အခုတော့ဦးအောင်ခင်ရဲ့မြန်မာပြည်သုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။ကြောက်စိမ့်နဲ့ကြောက်မြက်လုပ်ငန်းဟာထုတ်လုပ်တဲ့တန်ဖိုးပမာဏကြီးမားသလောက်တိုင်းပြည်ကအကျိုးခံစားရတာကအလွန်နှေးပါပုံကိုဦးအောင်ခင်ကရေးသားပြီးကျွန်တော်ညောင်ဝင်းအောင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ။
မကျောက်စိမ့်နဲ့ကျောင်းမြေလုပ်ငန်းအကြောင်းအများဆုံးစစ်စစ်လေ့လာတဲ့အဖွဲ့အစည်း၃ခုရှိပါတယ်။သဘာဝပြန်စတာစီမံခန့်ခွဲမှုအကြံပေးအဖွဲ့ NRGI Natural Resources Governance Institute ၊ပြန်စတာသူဖော်မှုလုပ်ငန်းပွင့်လင်းမြင်သာရေးအဖွဲ့ EITI Extractive Industries Transparency Initiative နဲ့ Global Witness အဖွဲ့တွေဖြစ်ပါတယ်။ COVID-19 ကူးစက်ရောဂါဖြစ်ပွားနေပြီမဲ့တချင်းပြည်နယ်ဖားကန်ဒီလကကြောက်စိမ့်မော်တွေမှာရေမစေးကြောက်ရှာဖွေသူတိမ့်ချီရှိနေကြောင်းသိရပါတယ်။မြေစာပုံပြိသေးဆုံးမှု၊ကမ်းပါပြိုသေးဆုံးမှု၊မြေပြိသေးဆုံးမှု၊ကမ်းပါမှပြုတ်ကျသေးဆုံးမှုစတာတွေမကြာခဏဖြစ်ပွားနေပါတယ်။သက်ဆိုင်ရာတာဝန်ခံတွေညံ့ပြင်းလို့ဒီလိုဖြစ်နေရတာပါပဲ။ကြောက်မြတ်တူးတဲ့အကြီးစားလုပ်ငန်းတွေထဲမှာစစ်တပ်ပိုင်ရောတိုင်းရင်းသားတပ်ဖွဲ့ပိုင်ရောရှိနေတာမှုသူတို့မှာတာဝန်ရှိပါတယ်ပဝင်းကျင်ထိခိုက်မှုနည်းပါအောင်တူဖို့ရင်ရေပြိုစရာမလိုဘူးလို့ဆိုပါတယ်ကျောက်စိမ့်လုံငန်းမှာလက်နက်ကင်တွေအမျက်ထုတ်နေပုံကို Global Witness အဖွဲ့ကနိုင်ငံတော်လျှို့ဝှက်ချက်ကြီးအဖြစ်2015မှာအစင်းငါးစာထုတ်ဝေမှုပါတယ
်ကမ္ဘာကျောက်စိမ့်90ရာခိုင်နှုန်းဟာမြန်မာပြည်ကထွက်တာပါမြန်မာပြည်မြောက်ပိုင်းမွန်ညင်ခမ်းတီနဲ့ဖားကန့်ဟာကျောက်စိမ့်နယ်မြေဖြစ်ပါတယ်ကျောက်စိမ့်ထုတ်လုပ်ခွင့်ရောက်ကုမ္ပဏီပေါင်းရာနဲ့ချီရှိနေပါလေကုမ္ပဏီတစ်ခုချင်းကျောက်စိမ့်ထူဖော်တာရှိသလိုနိုင်ငံပိုင်မြန်မာကြောက်မြက်ယရနာရောင်းဝယ်ရေးလုပ်ငန်းနဲ့ပူးပေါင်းပြီးထူဖော်တဲ့ကုမ္ပဏီတွေလည်းရှိပါတယ်စည်းကမ်းကြီးကြပ်မှုနဲ့အခွန်ကောက်ခံမှုကိုမြန်မာကြောက်မြက်ယရနာရောင်းဝယ်ရေးလုပ်ငန်းကလုပ်နေပါလေ2016ခုနှစ်မှာတက်တန်းမကုန်သေးတဲ့ကျောက်စိမ့်ထူခွင့်ပါမစ်2,000ရှိပါတယ်2016နှစ်လမှာကျောက်စိမ့်ပါမစ်အစ်စ်ထုတ်မပေးတော့ပေမဲ့အစိုးရဟာကျောက်စိမ့်လုပ်ငန်းကိုကြီးကြပ်နိုင်စွာမရှိသေးပါဘူး။2015-16ဘန်ဒါယီနှစ်ကဧက3,200ကျော်မှာကျောက်စိမ့်တူးခွင့်ပါမစ်ထုတ်ပေးခဲ့ပါလေ။ဆယ်ရန်နေရာကြီးတွေနဲ့တူးဖို့ကြတာရှိသလိုဒပိုင်းတနိုင်ကြောက်ရှာသူတွေလည်းရှိပါလေ
။ကော်ပိုရိတ်တွေကစွန့်ပစ်ထားတဲ့မြေစာပုံမှာကျောက်စိမ့်ရှာဖွေသူတွေကိုရေမစေးကျောက်ရှာသူလို့ခေါ်ပါတယ်။ရေမစေးတွေဟာမြန်မာပြည်အနှံ့အပြားကလာကြသူတွေဖြစ်ပြီးအလွန်အန္တရာယ်ရှိတဲ့ပဝန်းကျင်မှာအသက်မွေးဝမ်းကြောင်းပြုနေကြပါတယ်။ကုမ္ပဏီတွေဟာဘေးပတ်ဝန်းကျင်ကိုဂရုမစိုက်ပေးများများရအောင်တူဖော်ကြတာကြောင့်မြေပြိုမှုရေကြီးမှုလူတွေမှုတွေမကြာခဏဖြစ်ပွားနေတာဖြစ်ပါတယ်။ဒေသခံတွေအတွက်ကျောက်စိမ့်လုပ်ငန်းကလွဲပြီးအခြားအလုပ်အကိုင်မရှိတော့သလိုဖြစ်လာပါတယ်။ကလေးလုံသားပြည်စားမွေးရစေးနဲ့ AIDS ရောဂါပြန့်ပွားလာပါတယ်။စစ်တပ်နဲ့တိုင်းသားတပ်ဖွဲ့တွေဟာကျောက်စိမ့်လုပ်ငန်းကအချိုးအမျှရရှိနေကြပါတယ်။သူတို့နဲ့ချိတ်ဆက်ပြီးကျောက်စိမ့်မောင်ကိုထုတ်လုပ်သူတွေရှိပါတယ
်။မြန်မာနိုင်ငံတရံစာနာတူးဖော်မှုလုပ်ငန်းပွင့်လင်းမြင်သာရေးအဖွဲ့ MEIPI ရဲ့2018အစည်းအဝေးခန်းစာအရကျောက်စိမ့်တန်ချိန်3,000ကျော်စုစုပေါင်းကျပ်တန်း3,000ကျော်ကိုထုတ်နိုင်ခဲ့ကြောင်းသိရပါတယ်။စစ်တပ်ပိုင်စီးပွားရေးဥပိုင်ကုမ္ပဏီလက်အောက်ခံ Imperial Jade ကုမ္ပဏီကတင်ကျောက်စိမ့်ပါမစ် 400 နီးပါးရရှိပါတယ်။ဒါပေမဲ့အစိုးရကိုမတင်ပြတဲ့ကျောက်စိမ့်အများပြားရှိနေပါတယ်။ဒီကျောက်စိမ့်တွေကိုပြည်ရင်းပြည်ပကိုမှောင်ခိုထုံယောင်းကြပါတယ်။အစိုးရစီကိုတင်ပြတဲ့အခါမှာလဲတွင်းဝကွန်ရော့သွားအောင်တန်ဖိုးလျှော့ပြကြပါတယ်။နေပြည်တော်မှာကျောက်မြက်ပြပွဲတစ်နှစ်3ကြိမ်လောက်လုပ်ပြီးပုံမှန်ရောင်းချလို့ရှိပါတယ်။နေကြီးနာမန္တလေးနဲ့ရန်ကုန်မှာလဲရောင်းဝယ်ရေးစင်တာတွေထားပြီးရောင်းချနေပါတယ
်။ဒါပေမဲ့ကျောက်စိမ့်ထုတ်လုပ်တဲ့ပမာဏရဲ့အစွန်းတွေလောက်သာနေပြည်တော်မှာရောင်းဝယ်နေတာလို့ NRGI အဖွဲ့ကဆိုပါတယ်ဥပမာ2015မှာကျောက်စိမ့်ကီလို18တန်းလောက်ထွက်ပေမဲ့နေပြည်တော်မှာကီလို5တန်းလောက်ပင်တွေ့ရတယ်လို့ဆိုပါတယ်တရုတ်ကအများဆုံးဝယ်ယူနေတာမို့ကျောက်စိမ့်တံမိုးခမန်းကျဲအမျိုးမျိုးရှိနေပါတယ် EITI အဖွဲ့ကကျောက်မြက်ပြပွဲမှာရောင်းရတာကိုကြည့်ပြီးကျောက်စိမ့်တံမိုးဟာတိုင်းပြည်အသတင်းထုတ်လုပ်မှုရဲ့နှစ်ရာခိုင်နှုန်းသာရှိတယ်လို့ဆိုပါတယ် Global Witness အဖွဲ့ကတော့50ရာခိုင်နှုန်းအထိရှိနိုင်တယ်လို့ကမှန်ပါတယ်2014ခုနှစ်ကကျောက်စိမ့်ဝင်ဝင်ဟာဒေါ်လာတန်း9000ကနေတန်း3,100အထိရှိနိုင်တယ်လို့ Global Witness အဖွဲ့ကခံမှန်းတာမှုကျောက်စင်းဂန္ဓာကိုခံမှန်းချက်လောက်သာလုပ်နိုင်တာသိသာထင်ရှားပါတယ်။ဒီလိုဖြစ်ရတာကလည်းကျောက်စင်းအများစုဟာအစိုးရရှိမရောက်ပဲယူနန်ကိုရောက်သွားလို့ဖြစ်ပါတယ်။ကျောက်စင်းကြောင်းမြက်လုပ်ငန်းကိုပြုပြင်ဖို့လိုအပ်တာကို NLD အစိုးရသဘောပေါက်ပြီးမြင်အချင်းကြားလေးအကျင့်ဟောင်းကိုပယ်ဖျက်ဖို့ကက်လီလီဖြစ်မှာကိုလည်းစိုးရိမ်နေရပါလိမ့်ခင်ဗျာ။